ီသူလွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးဖြိုးမင်းသိန်းအနေနဲ့ပေါ့နော်ဒီကိုယ့်ရဲ့ဒီမဲဆန္ဒနာမည်ဖြစ်တဲ့လှဲကူးမှာဒီရေဘေးဒုက္ခသည်တွေအရေးကိစ္စသွားပြီးတော့ဆောင်ရွက်နေရမှာပေါ့နော်ဒီရေကြီးနေတဲ့ခြေနေသူတို့နောက်ဆုံးခြေနေကိုဘယ်လိုတွေ့ရပါလဲရှင
်အဲကျွန်တော်ပြီးခဲ့တဲ့အခုဗုဒ္ဓဖူးနေ့ပေါ့ဗျာဗုဒ္ဓဖူးနေ့ကကျွန်တော်လွတ်တော်ကနေပြန်လာပါတယ်ပြန်လာရဲ့ဒီကကလက်ကူမှာရေကြီးနေတယ်ရေကြီးနေတဲ့အတွက်ပြည်သူလူထုရဲ့အခက်အခဲတွေကိုဖြေရှင်းပေးနိုင်ဖို့အတွက်ကျွန်တော်တို့ပြန်လာတာပါကျွန်တော်တို့ကူညီကယ်ဆယ်ရေးနဲ့ပတ်သက်ပြီးကျွန်တော်တို့နှစ်ပိုင်းလုပ်ပါတယ်ရေကြီးနေမှုကိုအမြန်ဆုံးရေပြန်ဆင်းသွားနိုင်ဖို့အတွက်နဲ့ချောင်းတွေမြောင်းတွေဒီဆယ်မြောင်းတွေရဲ့ပြုပြင်မှုအပိုင်းအတွက်ကျွန်တော်တို့ဌာနဆိုင်ရာတွေနဲ့တွေ့ဆုံဆွေးနွေးမှုတစ်ခုကျွန်တော်တို့လုပ်ခဲ့ပါတယ်တစ်ဖက်ကနေပြီးတော့အခုလက်ရှိဒီဘေးဒုက္ခကိုခံစားနေရတဲ့သူတွေအဆင်ပြေချုံးမွေသွားစီဖို့အတွက်အစာအပေါက်တွေအဝတ်အထည်တွေစေဝါတွေကျွန်တော်တို့ငထောက်တို့စားတို့ဒါမျိုးဟာတွေကိုကျွန်တော်တို့လိုက်ပြီးတော့ဝေချမ်းတဲ့ခေတ်ကလုပ်ခဲ့ပါတယ်အဲ့ဒီအတွက်ဘုတ်တခုနေ့ရောက်ရောက်ချင်းမှာပဲကျွန်တော်မြို့ပေါ်မှာရှိတယ်ကယ်ဆယ်ရေးစခန်းကြီး50ကြီးတို့စံတာယာဖုန်ကြီးကျောင်းတို့ဒီနေရာတွေကိုသွားပြီးတော့ကျွန်တော်တို့အားပေးမှုတွေကျွန်တော်တို့ကူညီပေးမှုတွေလုပ်ခဲ့ပါတယ်ကမင်းတို့ဝေရာတွေကျွန်တော်တို့ဆောင်ရွက်ခဲ့ပါတယ်။အဲကြီးလက်ဒီသားတွေမှာရှိတယ်ကဲစိစခန်းမရှိတဲ့ရွာတွေကိုတော့ကျွန်တော်တို့ကိုယ်တိုင်ဆင်းပြီးတော့ဆန်နေအစားအသောက်တွေကျွန်တော်တို့ဝေခဲ့ပါတယ်။ကျွန်တော်အဲ့ဒီဥစ္စာကိုစာသာပရိနဲ့တောက်ကြနှစ်ရက်မှာကျွန်တော်ဆောင်ရွက်ခဲ့ပါတယ်။အဲဒီအတွက်ကြီးလက်ဒီသားတွေမှာရှိနေတဲ့လူတွေကလည်းအားရပါတယ်။သူတို့ကျွန်တော်တို့ဆင်းလာကြတယ်သူတို့ရဲ့အခက်အခဲကိုမမထားဘူးဆိုတဲ့အပေါ်မှာသူတို့အနေနဲ့ဒီလိုဆောင်ရွက်ပေးတဲ့အတွက်ကျေးဇူးတင်ကြအောင်ပါ။ဒါတွေကိုလည်းအမြန်ဆုံးပြည်လည်သွားနိုင်မှုတွေကျွန်တော်စူးစမ်းနေပါ
ဟုတ်ကဲ့အဲ့တော့ဒီလက်ကူးမျိုးနယ်ဘက်မှာပေါ့နော်အဓိကဟိုရေကြီးရတဲ့အကြောင်းရင်းကိုရောဘယ်လိုတွေ့ရလဲရှင
်အဲအဓိကရေကြီးရတဲ့အကြောင်းရင်းကတော့ငမိုးရိတ်ဆယ်တိဆောက်ပြီးလိုက်တဲ့နောက်ပိုင်းအချိန်ဒီမှာတဲ့လက်ကူးမှာရေကြီးလာတယ်လို့ဟိုဒါအများကြည့်သူတို့ကဒီလိုပဲကျွန်တော်တင်ပြကြပါမယ်ဒီနေရာမှာငမိုးရိတ်ဆယ်တိဆောက်လိုက်တဲ့အတွေ့ကျွန်တော်တို့မှာຫນွေစွားစိုက်ပြုံးနိုင်တဲ့အခွင့်အလမ်းအကောင်းကြီးပေါ်လာတော့ညာလဲငမိုးရိတ်ဆယ်နဲ့အတူပေါ့နော်ငမိုးရိတ်ဆယ်ကိုထိတ်ထိတ်မှုငမိုးရိတ်ဆယ်ကြောင့်ပေါ်ထွန်းလာနိုင်တဲ့စိုးကျိုးတွေကိုထိမ့်သိမ့်မှုအပိုင်းအားမဲနေတယ်လို့ကျွန်တော်ဒီလိုပဲမြင်ပါတယ်။ဒါကလည်း budget နဲ့လည်းဆိုင်ပါတယ်။ဆောင်ရွက်တဲ့လူတွေရဲ့ဖြည်းဖြည်းစီစီဆောင်ရွက်မှုအားနည်းချက်ကြောင့်လည်းဆိုင်နိုင်မယ်လို့ကျွန်တော်ထင်ပါတယ်။ဒါမှကျွန်တော်တို့ချောင်းနေမြောင်းနေတာဆယ်ရီပြစ်လိုက်တဲ့အတွက်ရေစင်းစင်းမှုနှေးရတယ်။ရေစင်းစင်းမှုနှေးတဲ့အတွက်ဒီနေရာမှာနှုံးကြလာတယ်၊မျက်တီပေါက်လာတယ်၊တကယ်မိုးရတီရောက်လာတဲ့အချိန်မှာရေများလာတဲ့အချိန်မှာရေတွေကမြင့်တက်လာပြီးဒီကြီးမှုတွေဖြစ်ပါတယ်။အဲတချို့နေရာတွေကချောင်းနေညောင်းနေအပေါ်မှာငါးကန်တွေတူးတယ်။အာနာပိုင်းအတိတ်ကာလကအာနာပိုင်းအဖွဲ့စည်းနဲ့ပေါင်းပြီးလုပ်ခဲ့တဲ့အခြေအနေတွေကအခုစိုးကျိုးတွေပိုကြီးလာတာကိုကျွန်တော်တွေ့ရပါတယ်။ဒီအခြေအနေတွေကိုလည်းဥပဒေနဲ့အညီပြန်ပြီးလုပ်နိုင်ဖို့အတွက်ကျွန်တော်တို့ကြိုးစားနေပါတယ်။ဒါဟာကျွန်တော်တို့မြို့နယ်ရဲ့ရေကြီးနေမှုရဲ့အဓိကအချက်တွေဖြစ်ပါတယ်။
ခုရေကြီးတဲ့အခြေအနေကြောင့်ပျက်စီးဆုံးရှုံးသွားတဲ့လေယာဉ်မြေတွေကိစ္စနောက်ပြီးတော့ဒီတောင်လူလေသမားတွေပေါ့နော်လေသမားတွေအတွက်ဆုံးရှုံးနေတာမှုတွေနောက်ဒီရေဘေးဒုက္ခသည်တွေပြန်လည်ထူထောင်ရေးကိစ္စတွေမှာအခုဆောင်ရွက်နေတဲ့အပိုင်းကရောဘယ်လိုရှိလဲရှင
်အဲအခုရေဘေးဒုက္ခသည်တွေရဲ့ကျန်းမာရေးနဲ့ပတ်သက်ပြီးကျွန်တော်ဒီနေ့ပဲကျန်းမာရေးကွန်ရက်ကနေပြင်ပြီးတော့ဒေါက်တာကျော်စွာဦးတို့စိတ်ကူးသားမှုဆောင်ရွက်ပေးနေပါတယ်အဲဒီရေဘေးဒုက္ခပြီးသွားတဲ့အခြေအနေမှာပေါ်လာနိုင်တာကတော့ဝင်ရောက်တာဖြစ်ပါတယ်ကျွန်တော်တို့ဘက်မှာရေရှားပါမှုရှိတဲ့အတွက်ဟိုရေရှားပါတယ်ဆိုတာကဘလို့လဲဆိုတော့တောက်ရီတောက်ရီရှားပါတယ်ဘလို့ရှားလဲဆိုကံရီကိုတောက်ရပါတယ်ဒီချောင်းမြောင်းရေတွေနဲ့ကျွန်တော်တို့ရက်တည်လို့မရတဲ့အခြေအနေတွေရှိပါတယ်အဲ့ဒီကံရီတွေမှာရေကျော်သွားတဲ့အတွက်ဒီနေရာကိုရေပန့်ပြီးတော့ဝင်ရောက်တာတွေမဖြစ်နိုင်ဘူးအတွက်ကျွန်တော်တို့ဆက်ပြီးလုပ်ရပါလိမ့်မယ်အဲဒီလိုပဲဒီလေတွေရေညစ်သွားတဲ့အတွက်ဒီနှစ်မှာဒေသမားတွေကဒုက္ခရောက်ပါတယ်သူတို့ကိုစိုက်ပျိုးနိုင်ဖို့အတွက်မျိုးစဘာပြန်ရဖို့အတွက်လည်းကျွန်တော်တို့ဒီစိုက်ပျိုးရေးဝင်ကြီးဌာနနဲ့ကျွန်တော်တို့ညှိနှိုင်းပါတယ်စိုက်ပျိုးရေးဝင်ကြီးဌာနကလည်းစည်းရင်းကောက်ပြီးတော့သူတို့မျိုးစဘာပြန်လဲကူညီနိုင်ဖို့လုပ်မယ်ဆိုတော့ကျွန်တော်တို့ကလည်းအလှရှင်ရှာပြီးမျိုးစဘာပြန်လဲပေးနိုင်ဖို့အတွက်ကျွန်တော်တို့စူးစမ်းနေပါတယ်အဲကျွန်တော်တို့တိုင်းပြည်ရဲ့တည်နေတဲ့ကိလေသာတွေကဖွံ့ဖြိုးတိုးတက်ရေးအတွက်ကိုတော့အခုချက်ချင်းပေါ့ကျွန်တော်တို့ဒီဒီဘေးတုံပြီးတဲ့နောက်ပိုင်းအခြေအနေမှာချက်ချင်းပြန်လဲထူမောင်းဖို့ကတော့ဆက်ပါတယ်အဲ့တော့လမ်းကြီးကလည်းရေကြီးသွားတဲ့အတွက်ပေါ့နော်လမ်းကြီးဖောက်ဖို့ဟိုကိုထူကိုလာခင်းထားတဲ့လမ်းကြီးပျက်စီးသွားမှုအဲဒီအခြေအနေတွေကတော့တော်တော်ကြီးမားပါတယ်ဒီအခြေအနေတွေကိုလုံနိုင်ဖို့တော့တစ်ဖြည်းဖြည်းဟိုအစိုးရဘက်ကရောပြည်သူလူထုဘက်ကရောအလှရှင်တွေကရောဝိုင်းဝန်းကြိုးပမ်းလိမ့်မယ်လို့ကျွန်တော်ဒီလိုပဲထင်ပါတယ
်ဟုတ်ကဲ့အခုလိုအခြေအနေတွေပြပြပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ရှင်